ဂျာမနီကိုရောက်ရှိနေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်ဟာဒီကနေ့မှဂျာမနီနိုင်ငံရဲ့အမြင့်ဆုံးဂုဏ်သူးဆောင်စုတစ်ခုဖြစ်တဲ့ဝီလီဘရန့်စုကိုလက်ခံရယူခဲ့ပါတယ်။မြန်မာနိုင်ငံမှာဆရာနာရှင်အစိုးရကိုရဲရဲရင်ရင်ဆန့်ကျင်ခဲ့တဲ့ဒေါန်ဆန်းစုကြည်ကိုဂုဏ်ပြုပေးအပ်တဲ့ဒီစုပေးပွဲအခမ်းအနားမှာလက်ရှိမြန်မာနိုင်ငံရေးအခြေအနေတွေနဲ့ပြုပြင်တဲ့အချက်တွေကိုဒေါန်ဆန်းစုကြည်ကအလေးပေးပြောဆိုသွားခဲ့ပါတယ်။အပြည့်အစုံကိုတော့မတ်နန္ဒာချန်းကဆက်ပြီးတော့ပြောပြပေးပါအောင်ရှင်။
ဂျာမနီနိုင်ငံကိုရောက်ရှိနေတဲ့ NLD ဥက္ကဋ္ဌပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါန်အောင်ဆန်းစုကြည်ဟာတောက်ကြနေရဂျာမနီနိုင်ငံကနေပေးအပ်တဲ့2014ခုနှစ်အတွက်နိုင်ငံတကာဝီလီဘရန့်စုကိုလက်ခံရယူရင်းလက်ရှိမြန်မာနိုင်ငံရဲ့အခြေအနေနဲ့ပြုပြင်ဖို့လိုအပ်နေတဲ့ကိစ္စတွေကိုအခုလိုအဓိကထားပြောဆိုသွားခဲ့ပါတယ
် Burma is not yet a democracy. We have been given the chance to build a democratic society. We have not yet built one.
မြန်မာနိုင်ငံမှာဒီမိုကရေစီမထွန်းကားသေးပါဘူး။ဒီမိုကရေစီနိုင်ငံတည်ထောင်ဖို့အခွင့်အရေးတော့ရနေပါပြီ။ဒါပေမဲ့လည်းအခုထိတော့မတည်ထောင်ရသေးပါဘူး။ဘာကြောင့်လဲဆိုတော့ကျမတို့မှာအခွင့်အရေးရနေပြီးရွေးချယ်ခွင့်လည်းရှိနေပြီဖြစ်တဲ့အတွက်ဒီအချိန်ကကျမတို့အတွက်တိတ်ကိုအကဲဆက်ပြီးပြောင်းလဲမှုတွေလှုပ်ဆောင်ဖို့အရန်ကိုအန္တရာယ်များတဲ့ကာလတစ်ခုဖြစ်ပါတယ်။ပြီးတော့လည်းစစ်အစိုးရကရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုလေ့လာကြည့်မယ်ဆိုရင်ဒီမိုကရေစီနဲ့မကိုက်ညီဘူးစစ်တပ်ကိုလည်းအထူးအခွင့်အရေးပေးထားတယ်ဆိုတာသတိထားမိကြပါလိမ့်မယ်။ဒီနေ့ဒီအချိန်မှာကျမတို့ရင်ဆိုင်နေရတဲ့အဓိကစိန်ခေါ်ချက်ကတော့လူ့အခွင့်အရေးနဲ့ဒီမိုကရေစီစံနှုန်းတွေအပြည့်အဝရှိတဲ့နိုင်ငံတစ်ခုဖြစ်လာအောင်ဆိုရင်ဒီဖွဲ့စည်းပုံကိုပြင်ဆင်မှရမယ်ဆိုတာပဲဖြစ်ပါတယ်။
စုပေးပွဲအခမ်းအနားကိုတော့ဗာလင်မြို့က SPD ပါတီရုံးချုပ်ရှိရာဝီလီဘရန့်ဟောက်စ်မှာကျင်းပခဲ့ပြီးတော့ပါလီမန်အမတ်တွေတန်တမန်တွေ SPD ပါတီရဲ့ခေါင်းဆောင်လက်ရှိဂျာမနီဒုဝန်ကြီးချုပ်လည်းတက်ရောက်ခဲ့တယ်လို့ဂျာမနီရောက်မြန်မာမိသားစုတွေလည်းတော်တော်များများတက်ရောက်ခဲ့ကြတာပါဒီစုရွေးချယ်ရေးအဖွဲ့ကတော့2014ခုနှစ်အတွက်ဒေါအောင်ဆန်းစုကြည်ကိုရွေးချယ်ခဲ့တာဟာဆရာနာရှင်အစိုးရလက်အောက်ကနေလွတ်မြောက်ရေးနဲ့လူ့အခွင့်အရေးအပြည့်အဝရှိတဲ့ဒီမိုကရေစီနိုင်ငံတစ်ခုဖြစ်လာအောင်သူ့ရဲ့ကြိုးပမ်းမှုတွေကြောင့်ဖြစ်တယ်လို့ဆိုပါရယ်ဒီစုနာမည်ကိုတော့ကွယ်လွန်သူအနောက်ဂျာမနီဝန်ကြီးချုပ်ဟောင်းဝီလီဘရန့်ကိုဂုဏ်ပြုပြီးတော့ပေးထားတာဖြစ်ပါတယ်ဒီစုပေးပွဲအခမ်းအနားမှာဝီလီဘရန့်စုရွေးချယ်ရေးအဖွဲ့ဥက္ကဋ္ဌမစ္စတာအေဂွန်ဘာကသူတို့အဖွဲ့ရဲ့စီးမျဉ်းတွေနဲ့ပတ်သက်ပြီးရှင်းပြခဲ့တဲ့ကြောင်းဒီအခမ်းအနားကိုတက်ရောက်ခဲ့တဲ့ဂျာမနီရောက်မြန်မာအရေးလှုပ်ရှားသူကိုအောင်သူကပြောပြပါတယ်
ဒီမိုစီရေးကိုတိုက်ပွဲဝင်တဲ့သူတွေကြမ်းမဖက်တဲ့နီးနဲ့တိုက်ပွဲဝင်တဲ့သူတွေအာဏာရှင်ကိုတော်လှန်တဲ့သူတွေကိုအဓိကထားရွေးချယ်တဲ့ပွဲဖြစ်ပါတယ်တဲ့အဲ့ဒီမှာထူးခြားတာကတော့ဝီလီဘရန့်ကိုယ်တိုင်ကဒီနိုဘယ်ဆုရှင်တစ်ယောက်ပါအဲ့တော့ဒီနိုဘယ်ဆုရှင်တစ်ယောက်ကဆုပေးတဲ့အခမ်းအနားမှာရွေးချယ်ရေးဥက္ကဋ္ဌတစ်ယောက်အနေနဲ့ထိုက်တန်တဲ့နိုဘယ်ဆုရှင်တစ်ယောက်ကိုထပ်ပေးရတဲ့ဟာကတော့သူတို့ရဲ့ဒီသုံးစုမြောက်တမိုင်းမှာဒါအထူးခြားဆုံးစုပေးပွဲလို့သူအဲ့လိုညွှန်းသွားတယ်ဗ
ျစုပေးပွဲအခမ်းအနားတက်ရောက်ခဲ့တဲ့မြမရေးလှုပ်ရှားသူကိုအောင်သူကကဘာကလေးစားရတဲ့မြမခေါင်းဆောင်တယောက်ကိုအခုလိုမျိုးဂျာမနီနိုင်ငံရဲ့အမြင့်ဆုံးသောဂုဏ်သူးဆောင်စုတစ်ခုပေးအပ်ခဲ့တဲ့ပေါ်မြမလူမျိုးတယောက်အနေနဲ့ဂုဏ်ယူမိတဲ့အကြောင်းအခုလိုပြောပါတယ
်ဒီနေ့ကျွန်တော်တို့ခေါင်းဆောင်တယောက်ကျွန်တော်တို့လေးစားတဲ့လူမျိုးခေါင်းဆောင်တယောက်ကဒီနေ့ဂျာမနီမှာရောက်လာပြီးတော့ဒီဂျာမန်ပါလီမန်ကြီးမှာစကားပြောတယ်ဒီနေ့အခမ်းအနားမျိုးမှာအမြင့်ဆုံးစုကိုလက်ခံပြီးတော့ပြောတဲ့အခါကျတော့ကျွန်တော်တို့ဗမာပြည်အနေနဲ့ကဒီမိုစီကိုစူးစမ်းနေကြတဲ့လူတွေအတွက်ကတော့ငါတို့ဒီမိုစီသားတွေရဲ့နောက်မှာထောက်ခံတဲ့လူတွေရှိတယ်ဆိုတဲ့ဟာကိုအတွင်းကကျွန်တော်တို့ရဲဘော်တွေကိုပို့ပြီးပြနိုင်တာပေါ့ဗျာ။ IPD ကတော့ကျွန်တော်တို့ဘလို့မှကျွန်တော်တို့ဖော်ပြလို့မရပါဘူး
။မြန်မာနိုင်ငံရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တယောက်ဖြစ်တဲ့ဒေါအောင်ဆန်းစုကြည်ဟာဒီခဏမတိုင်ခင်မှာဂျာမန်လွှတ်တော်ဥက္ကဋ္ဌရဲ့ဖိတ်ကြားမှုနဲ့ပဲဂျာမန်ပါလီမန်ကိုတွားရောက်ခဲ့ပြီးတော့ပါလီမန်အမတ်တွေနဲ့တွေ့ဆုံခဲ့တယ်လို့အဲ့ဒီမှာလည်းမိန့်ခွန်းပြောကြားခဲ့ပါတယ်။မနေ့ကတော့ဂျာမနီသမ္မတယိုဟာဟင်ကုတ်နဲ့သမရအိမ်တော်မှာတွေ့ဆုံခဲ့တယ်လို့ဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲနဲ့လည်းတွေ့ဆုံခဲ့ပြီးတော့မြန်မာနိုင်ငံရဲ့အနာဂတ်ရေးရာကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။ဧပြီလ12ရက်နေ့မှာတော့ဂျာမန်ပရက်စ်ကတာဝန်ယူတဲ့သတင်းစာရှင်းလင်းပွဲတစ်ခုဒေါအောင်ဆန်းစုကြည်ပြုလုပ်ဖို့ရှိပြီး13ရက်နေ့မှာတော့ Free University of Berlin မှာဂျာမနီရောက်မြန်မာမိသားစုတွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။အဲဒီနောက်ဧပြီလ14ရက်နေ့မှာတော့ဒေါအောင်ဆန်းစုကြည်ဟာသူ့ရဲ့၄ရက်ကြာဂျာမနီခီးစဉ်ကိုအဆုံးသတ်ပြီးပြင်သစ်နိုင်ငံကိုခီးဆက်မှာဖြစ်ပါတယ်ရှင်။